င်္ဂလာပါခင်ဗျာစနေနေ့ညတဲ့လီလိုင်းအစီအစဉ်ကကျေးဇူးပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီလက်နက်ကိုင်ပြည်ပခါတွေရှော့ချနိုင်ဖို့ဂျောင်းဝင်စစ်တပ်ညီနိုင်ပင်နယ်အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေလိုအပ်နေသလားဆိုတာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရခိုင်မြို့သားကောင်စီ ANC ရဲ့ထွေထွေကိမှုဦးတွန်းစောနိုင်ငံရေးကိခတ်ဦးမောင်မောင်စုနောက် ANP ရခိုင်မြို့သားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှပင်အောင်လုပ်ပဲဖြစ်ပါတယ်တခြားဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးတော့မှာပါအခုရင်ဆုံးတော့ဦးထွန်းစောကိုမြေ့ကျင်ပါတယ်ရခိုင်အရေးပြည်လည်ဖို့အတွက်ကြားဝင်ပြန်ပြီးပေးမဲ့သူလိုအပ်တယ်လို့ထင်ပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ရခိုင်အပေါင်းဝင်ဒီမြန်မာပြည်ရဲ့ငြိမ်းချမ်းရေးအစီအစဉ်တစ်ခုလုံးအတွက်ကတော့တမန်တပတ်ကြတဲ့ဒီကြားလူလူနေတာကတော့အမှန်ပါပဲဒါကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်တွင်းစစ်ကနှစ်ပေါင်း80ကျော်ရှိနေပြီဟိုမှာလည်းအစီအကြဆုံးပြည်တွင်းစစ်တစ်ခုလည်းဖြစ်နေပြီပေါ့နော်အဲ့တော့ကိုယ်ချင်းချင်းဒီချင်းလုံးမပြေလည်တာကြောင့်ဒီလိုမျိုးကြာရှိနေတာလည်းဖြစ်ပါတယ်အနည်းတစ်ချက်ကတော့အတိုင်းပြည်ရဲ့စစ်တပ်ဟာလက်နက်အကူနဲ့နိုင်ငံရေးအာဏာကိုတရားရယူထားပြီးတော့ဒီ Civilian Supremacy လို့ခေါ်တဲ့အရေးသားထင်ကြုံမှုနဲ့ Democratic Control လို့ခေါ်တဲ့ Democracy ထောက်ခံမှုအောက်မှာမရှိဘဲအစိုးရနဲ့ဇင်ကြံရှိနေပါတယ်အတရားတစ်ချက်အနေနဲ့ကကြတော့အနည်းပေါင်း90ကျော်ကြာစစ်တပ်ကစစ်တပ်အလုပ်မလုပ်ပဲနဲ့နိုင်ငံရေးဥတော်မှုခန်းကဏ္ဍမှာနေပြီးတော့အုပ်ချုပ်ရေးတက်လုပ်တယ်တိုင်းဒေသနေပြည်တော်ကထွက်တဲ့တင်ဇာရဝူတို့များကိုထုတ်ကြောင်းပြီးတော့မှအာဏာကြီးစင်ရစ်နေကြတယ်စစ်တပ်ကနှစ်ပေါင်း90ကျော်နိုင်ငံတော်အာဏာကိုလွေသုံးစားလုပ်ပြီးဒုက္ခမှန်လီလီတီကျူးလွန်ထားခဲ့ကြတဲ့ကျူးလွန်နေကြစေလက်ဖြစ်တဲ့ရာဇဝမှုတွေကနေကျင်းလွန်ခွင့်ရနေကြတယ်ဒီလိုမျိုးချိန်ဒီအောက်မှာငင်းကြေးစကားဝိုင်းတွေကလည်းပဲဆန်ပြသာသာဖြစ်နေပြီ။ဒါကြောင့်ဒီသမာသမတ်ရှိတဲ့နိုင်ငံတကာတိုင်းဝိုင်းထဲကရောင်းဝယ်စည်းစပ်ပေးတဲ့သူတွေနဲ့ရောင်းဝယ်အညီလိုက်ပေးနိုင်တဲ့နော်ရောင်းဝယ်ညီလိုက်ပေးတဲ့စောက်ကြီးရဲ့ရန်တရားတွေရှိမှသာကျွန်တော်တို့ပြည်တွင်းစစ်ချုပ်ညီနိုင်ရေးလမ်းကြောင်းပေါ်ပေါ်ကိုရောက်နိုင်ဖို့လားလားရှိနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဥမမောင်ဆိုးကိုလည်းအလှည့်ပေးကြပါလေဥမမောင်ဆိုးရဲ့သဘောထားကိုလည်းတည်ပြပါစီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီအင်းရဲ့တက်တက်ပြီးတော့ဒီခိုင်မာလို့ဒီတက်ကိုချစ်ပွားမြန်မာနဲ့တက်တက်ပြီးတော့ပြေကြတယ်စီရဝင်ကြီးနေနေရတော့ကျွန်တော်ချစ်ချစ်နေရပါတယ်အဲဒီလက်ရှိမှာတိုင်းပြည်ရှင်တွေရဲ့အပါဝင်တော့နော်အခုဒီကနေ့ဆင်းရဲမှာတည်ကြည့်ရတယ်ကျွန်မမလေးလို့ပြောချင်ပါအေးကျေနပ်ပဲတမရောနော်အခုရောနော်နင်းရဲကွန်ဆင်နော်နာဘီဆင်နော်ဘီဆင်ဆင်နေပြီးသူ့ရဲ့ဆက်ကြတော့ကျွန်တော်ရောအမြင်ကပြောမှဆိုရင်ဒါရဲ့ဒီလိုမျိုးဖြစ်စင်တာအကောင်းဆုံးလို့ဆင်ပါတယ်ဒါရဲ့ဒီလိုဖြစ်စင်မှုတွေအဆင်ပြေတော့ပဲရှိနေရှိနေကျွန်တော်အမြင်ကတော့ဒါရဲ့ရှိနေတဲ့ပြဿနာကိုဆက်ရရဆင်ပြေပြီးဆောင်ဖြစ်စင်ဟန်ဆိုမှာကျောင်းဝင်နေတဲ့လူတွေနဲ့ကတော့တစ်ခါစစ်စစ်အောင်လို့ဒီအချိန်လေးပြင်းနေတယ်ဆိုတော့ကျွန်တော်ဒီအချိန်မှာကြည့်ရပါတယ်အဲ့တော့လက်ရှိမှာဒေါ်ကျမတော့ဒီလိုပဲမှာမသိစိတ်တိုက်ရှိနေတဲ့အမိသားမျိုးရှိရတဲ့ကြောင့်မို့မသိစိတ်တိုက်ပြည့်ပြီးတော့ဒီလိုဖြစ်နေတယ်ဆိုတော့အကောင်းဆုံးဖြစ်နေမှာလို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအခုတစ်ခါဆက်ပြီးတော့မေးချင်တာကတော့ဦးလှသိန်းအောင်ပါဦးလာသိန်းအောင်တို့ဒီ ANP ပါတီကိုယ်စားလှယ်တွေလည်းပဲပေါ့လေဒီမကြာခင်တုန်းကကုလထုကိုယ်စားလှယ်ခရစ်စတင်ဘာဂနာဒီရခိုင်ပြည်နယ်ကိုသွားခဲ့တုန်းကဟိုတွေ့ဆုံခဲ့လို့ကျွန်တော်သိရပါတယ်ဆိုတော့ဒီလိုတွေ့ဆုံခြင်းမှာရောဒီရခိုင်ပြည်နယ်အရေးကြီးနဲ့ပတ်သက်ပြီးတော့ဘာတွေများပြောကြားခဲ့တယ်ဆိုတာမျိုးသိရပါလားခင်ဗျာ
ဟုတ်ဟုတ်ကဲ့ပါကျွန်တော်တို့ဟိုကုလထုကိုယ်စားလှယ်ကကျွန်တော်ရခိုင်ပြည်နယ်ကိုရောက်တော့ကျွန်တော်ဟိုစစ်တင်ရခိုင်မျိုးသားပါတီမှာဒီခိုင်ဟိုမျိုးသားပါတီရဲ့ဝရရေးကော်မတီအဖွဲ့နဲ့ပြီးတော့ဟိုပါတီရဲ့ဟိုကော်မတီအစိုးပါဝင်တဲ့အဖွဲ့နဲ့တွေ့ဆုံခဲ့တယ်။အဲဒီတွေ့ဆုံခွင့်မှာတော့သေတော့ပါတီဘက်ကဘာကိုပြောခဲ့လဲဆိုဒီလက်ရှိဟိုရခိုင်ပြည်နယ်တမစစ်ပွဲနေတဲ့စစ်ပွဲတွေအခြေအနေကြောင့်အတွက်စစ်ပွဲတွေစစ်ပွဲတွေရဲ့အကြောင်းကြီးနောက်တစ်ခုကတော့ဒီစစ်ပွဲစစ်ပွဲတွေရဲ့ဟိုသဝနေရဲ့အပိုင်းကြီးနောက်တစ်ခုကပြီးဒီစစ်ပွဲအတွက်မှာမတရားဖက်စီ ရှုံနိုင်တာတွေနောက်တစ်ခုကတော့ဒီအစမ်းကရေးချောက်ပြီးအပိုင်းကိုဆိုပြီးတော့အပိုင်းလေးပိုင်းကိုတော့ဆွေးနွေးဆဲတယ်ဆိုတာတော့ကျွန်တော်ပြရပါတယ်။ဘာကြောင့်ဆိုကျွန်တော်တို့ကလည်းအဲ့ဒီဟိုတွေ့ဆုံခဲ့တဲ့အဖွဲ့မှာပါခဲ့တာတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ပါတီရဲ့ဟိုပြစ်ပါတော့ဒီလိုဟိုရေးချန်ထားတာကိုဆွေးရပါတယ်ကျွန်တော်
ဟုတ်ကဲ့ဆိုတော့ကျွန်တော်ဥလာပင်အောင်ပဲဆက်မေးချင်တာကဒီကုလားအထုကုစလေကသူကဒီဟိုသူပြောထားတာရှိတာပေါ့လေခုနလိုပဲဒီရခိုင်ပြည်နယ်ရဲ့ပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်အကိုဂျာဝင်ညှိနှိုင်းပေးမယ်အဖွဲ့အစည်းတွေပါတယ်ဖြစ်ရင်ကောင်းမယ်ဆိုတာမျိုးသူပြောထားတာရှိပါတယ်ဥလာပင်အောင်တို့သဘောထားဘယ်လိုရှိပါလဲ
ဟိုကျွန်တော်အင်းနဲ့ပြောရမယ်ဆိုတော့လက်ရှိကျွန်တော်ဒီမနိုင်ငံကြီးကိုသူတော်ဘောင်းတင်နဲ့ရှင်ရတိုက်ပတ်နေကြတာအမြင်လေးလေးရှိကြမှာအလုံးအပြည့်ဖြစ်ပါတယ်။အော်ဒါပေမဲ့ဒီကျွန်တော်မြန်မာနိုင်ငံကစကတေးကဖြစ်ဖြစ်ဖြစ်ပြနေတဲ့အနေအထားကိုသူဟိုတက်ပြီးတော့ကြည့်လိုက်နေဆိုရင်ဖြစ်ဖြစ်ကိုချက်ဥပဒေများရဲ့ဗမာတမုံကြောင့်ဖြစ်ပေါ်နေတဲ့ပြဿနာတွေကိုဟိုပြုလို့ရပါတယ်။ဖြစ်ဖြစ်ကိုချက်တရားနိုင်ငံတနိုင်ငံရဲ့အသက်ပြေကျဖြစ်တယ်။အဲ့ဒီအသက်ပြေကျဖြစ်တဲ့အမြင်စက်တဲ့ချက်တွေဟာဒီတုံးတရားမမြတ်တာမှုရှိခြင်းလို့ဆိုရင်အောက်တူတူကမမြတ်တာဘူးလို့ခံယူခြင်းလို့ဆိုရင်တော့အဲ့ဒီနိုင်ငံရဲ့နောင်ရင်းဟာဟိုရှင်းမှာမတွေ့ရသေးတာအခြေအနေမျိုးတွေဖြစ်ပေါ်တဲ့များတယ်ကျွန်တော်မြန်မာနိုင်ငံမှာလည်း1940ခုနှစ်က1954ခုကိုကျေးဇူးအချုပ်ကိုအခြေခံဥပဒေကိုပြတ်တန့်ခဲ့တယ်တော်တော်လေးအဲ့ဒီအားကိုကျေးဇူးအခြေခံဥပဒေရဲ့အာဏာစက်တွေကိုရှိတဲ့အတွက်ကြောင့်အဲ့ဒီဥပဒေအာဏာစက်တွေကိုထောက်ပြခဲ့ပြီးတော့ဒီကကြောင်းလေးကိုစူးစမ်းနေကြတဲ့အဖြစ်တွေရှိတယ်။ဒါကလေးတို့ခုလက်ရှိနဲ့သောက်ရှိဖွင့်စစ်ဖို့အခြေခံဥပဒေဟာလေဒီမိုကရေစီစံနှုန်းတွေအားလုံးတွေဖက်ဒရယ်တောက်ရစ်ဆက်မှလေအားလုံးချက်တွေရှိတယ်ဆိုတာကိုလေအားလုံးကလေထောက်ပြနေကြတာရှိပါတယ်။ဆိုတော့လေနိုင်ငံတကာငယ်ပြည်ဆက်ဖို့တဲ့ကတော့ကျွန်တော်အမြင်တစ်ခုကတော့လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေစစ်သမိုင်းကြောင်းအရဆိုရင်သမိုင်းကြောင်းကိုအခြေခံပြီးတော့ပြောမယ်ဆိုတော့ဟိုကပ်ယူနေဆိုရောနိုင်ငံတို့ကိုအနာကိုလက်ထုတ်လက်ကျင်ရယူခဲ့တဲ့လူတွေကဒီမိုကရေစီအလေးအထားတွေအားနေလို့လားတော့မသိဘူးမလေးလာလို့လားတော့မသိဘူးအဲ့ဒီလိုအခြေအနေမျိုးတွေကြောင့်ကျွန်တော်မြန်မာနိုင်ငံရဲ့အခက်ခဲတွေကဒီနေ့တည်းဖြစ်ပေါ်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပြည်သူ့အားဦးလာတင်အောင်ဟုတ်ကျွန်တော်
မြန်မာပြည်အတွက်ဒီမိုကရေစီစံနှုန်းဆိုတာအရေးကြီးတယ်ဟုတ်ကဲ
့ဒီ
ပြည်ပြည်အတွက်ဟုတ်မတူကြပြမှုရှိတ
ယ်။ဟုတ်ကဲ့ဦးလာတင်အောင်ကျွန်တော်ဟိုနောက်ထပ်ဒီမိကုန်းတွေကိုကျွန်တော်ဖြတ်ပြီးတော့မေးသွားပါမယ်။အခုတခါဦးတူရောဘက်ကဝဲအလှည့်ပေးခြင်းပါလေ။ဆိုတော့ရခိုင်အရေးမှာဈာဝင်စစ်စစ်ကင်းရှင်းပေးမဲ့သူလိုအပ်တယ်လို့ဦးတူရောပြောထားတဲ့အခါကျတော့လက်ရှိမှာဒီရေးနဲ့ပတ်သက်ပြီးတော့ဟိုဈာဝင်ဖြည့်ရှင်းပေးဖို့ဟိုဘသူတွေညာဘသူတွေကအဓိကပေါ့လေ။ဟိုဈာဝင်ဖြည့်ရှင်းပေးနိုင်တယ်လို့ထင်ပါတယ်။ဟုတ
်ကဲ့အဲကျွန်တော်ပြောရတဲ့ကောင်ကဒီတမတမကျတဲ့ဈာဝင်စီစက်ပြီးလူလို့ကျွန်တော်ပြောသွားတယ်ပေါ့နော်တမတမကျတဲ့ကျွန်တော်တို့ကဈာလူလို့တယ်ဈာလူဆိုတာနိုင်ငံတကာအတိုင်းဝိုင်းထဲကဖြစ်ရမယ်ပေါ့ဗျာနော်နိုင်ငံတကာအတိုင်းဝိုင်းထဲကကျွန်တော်တို့ဒီအဝေးရောတဲ့ကာလကပေါ့ဗျာဒီကျွန်တော်တို့ NCA စာချုပ်လုပ်ကုန်ကလည်းပဲအဲဒီမှာအဆိုပြုခဲ့တာတွေရှိတယ်အဲဒီမှာဈာလူတွေကိုကျွန်တော်တို့ကသတ်မှတ်တဲ့အခါမှာအဲဒီအစုအဖွဲ့အချင်းဆိုလို့ရှိရင်ကုလသမဂ္ဂလိုအဖွဲ့အစည်းကြီးပါတယ်အဲ့နောက်ပြီးတော့မှဒီ EU လိုမျိုးအခွင့်အရေးပါတယ်ပေါ့နော်။နောက်ပြီးတော့ကျန်တဲ့ဒီအီနာချင်းနဲ့နိုင်ငံဂျာတိုက်ပြည်တွေခုနှစ်နိုင်ငံလောက်ပါတယ်ကြာအစုစုပေါ့နော်။ Bilateral Organization နှစ်ခုနဲ့အဲနိုင်ငံပေါင်းကဒီ၅နိုင်ငံ၆နိုင်ငံလောက်ရှိတယ်။အစုစုပေါင်းခုနှစ်ခုပါတယ်။အဲ့ဒီမှာနိုင်ငံအနေနဲ့ပြောမယ်ဆိုလို့ရှိရင်အီနီချင်းနိုင်ငံတွေကတရုတ်ရှိတယ်၊ထိုင်းရှိတယ်၊အိန္ဒိယရှိတယ်။နောက်ပြီးတော့မှဒီဒေသတွင်းပြင်ပကဆိုလို့ရှိရင်တော့ဂျပန်တို့အမေရိကန်တို့အဲ့လိုမျိုးတိုက်ပြည်တွေပါတယ်နော်ဝေတို့ပါတယ်ပေါ့နော်အဲဒီလိုမျိုးနိုင်ငံတွေကိုအဆိုပြုခဲ့တယ်အစုစုပေါင်းအမှတ်မဲ့ရတော့ခုနှစ်ခုရှိတယ်ပေါ့ဗျာအဲ့တော့အဲ့ဒီထဲမှာမှာကျွန်တော်တို့ကဘယ်တစ်ခုကိုမှအစိုးရကပေါ့အထူးသဖြင့်တက်မတော်အနေနဲ့အဲဂျားဝင်စစ်စစ်ပေးသူအနေနဲ့ဖြစ်စေအဲဂျားကနေပြီးတော့မှဒီလေးလာသူအနေနဲ့ဖြစ်စေပေါ့ဗျာနော်အပေါ်လုံးကသူလက်မခံခဲ့ဘူးလေးလာသူအနေနဲ့သူလက်ခံခဲ့တာကဒီမျိုးနဲ့ဒီကုလသမဂ္ဂကိုဒီလက်ခံခဲ့တယ်အဲဂူလာသမဂါကသူကိုယ်စလေနော်အဲဒီတုန်းကတော့မစ္စတာမန်ဒီယာနောက်ပြီးတော့မှဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အာရှရဲ့အထူးကိုယ်စလေပေါ့ဗျာနော်အဲဒီကာလာတုန်းကတော့မစ္စတာဝင်းနေဖန်တို့နောက်ပိုင်းကျတော့ဘူးလက်ရှိရှိနေတဲ့မစ္စတာဆုံးကောင်ရှန်တို့ပါတာပေါ့ဆိုတော့ကျတာတော့ပါလဲဆိုတော့အင်ဒီနာချင်းတဲ့ကတရုတ်ပါလာတယ်အ နောက်ပြီးတော့မှဒီကဘာကူရသမဂ္ဂကိုယ်စီတွေပါလာတယ်ဒီလိုမျိုးပဲသူတို့လက်ခံတယ်ဒါမဲ့အဲ့ဒါအားလည်းပဲလေးလာသူအဆင့်ပဲရှိတယ်လေးလာသူဆိုတော့အစည်းအဝေးကိုဖိတ်မဆက်ဖိတ်ကြမှုပုံမှာတက်ရောက်မယ်ပြီးထိုင်ပြီးနားထောင်တယ်ဟုတ်စကားဝင်ပြောလို့မရဘူးအဲ့လိုမျိုးပေါ့နော်အပြင်မှာအကြံဉာဏ်ပေးရင်ပေးအဲ့လိုမျိုးပဲရတယ်ဒီလိုမျိုးချိန်လေးအောက်မှာသွားခဲ့တဲ့ SDA စာချုပ်နေတာဒီနေ့ပါဖြစ်နေလဲပြီးပေါ့နော်ကျေရိုးတိုင်းသားတွေတကြုံလုံးဘက်ကလူလာတာတောက်ချောက်လူလာခဲ့တာကတော့ရောင်းဝယ်စည်းစိမ်ညှိနှိုင်းပေးသူကမော်ဒရေတာအဆင့်ပေါ်ဗျာနော်မော်ဒရေတာအဆင့်ကိုလူလာခဲ့တယ်ဒါပေမဲ့မော်ဒရေတာအဆင့်တောင်မရတဲ့ပြင် observer တို့ကသူတို့ကလက်မခံတဲ့နေသားတွေမှရှိတယ်အကြောင်းမျိုးတော့ကြားတာပေါ့ဗျာကျွန်တော်တို့ကဒီမဟာရာဇီနိုင်ငံတစ်ခုကြားမှာရှိတယ်နော်နောက်ပြီးတော့မှ geopolitical sensitivity ဘာညာပေါ့ဗျာအဲ့လိုမျိုးတွေအကြောင်းပြတယ်နောက်ပြီးတော့မှဒီအဲကျွန်တော်တို့ရဲ့ပြည်ထောင်ရေးပြဿနာကတော့ဒီညီကိုချင်းချင်းကြောက်ဖြစ်နေတဲ့ပြဿနာဖြစ်တဲ့အတွက်ဟောညီကိုချင်းချင်းကြောက်မိသားစုစိတ်တက်နေချင်းရပါတယ်လို့ဘာလို့ညာလို့ပေါ့ရနော်အဲလိုမျိုးတော့မျိုးမျိုးအကြောင်းပြချက်တွေတော့ပေးတယ်ဒါပေမဲ့နေပေါင်း90ကျော်ကြာနေတဲ့ပြည်တွင်းစိတ်ကတော့မိသားစုပြဿနာလာဖြစ်နေသလိုရှိရင်ညီကိုမောင်နှမစိတ်တက်နေညီနောင်တိုင်းသားချင်းချင်းကဖြေချင်းလိုက်ရဒီနေ့အချိန်မှာပြီးလောက်နေပြီဒီနေ့မပြီးရပြင်ကဘာမှအခြေချာဆုံးတက်တက်ချေဆုံးပြည်တွင်းစိတ်ဖြစ်နေတယ်ကျွန်တော်တို့ရောဒီချိန်နေအောင်ပါကျွန်တော်တို့ကဈာဝင်စည်းစဲပြည့်စုံမရှိဘဲနဲ့ဖြည့်ဆက်သွားလို့မရဘူးလို့ကျွန်တော်မြင်တယ်။ဒီနေ့ငင်းချင်းဆိုဆွေးနွေးပွဲတွေလုပ်နေတာတွေလည်းပဲဒါအဖန်ပြတာသာပဲ။အနှစ်သာရတွေကကင်းမနေတယ်နော်။အတိတ်တွေလည်းအပြည့်အဝမရှိဘူး။ဒါဒီလိုမျိုးပဲဆက်သွားအောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတွင်းစိတ်ကချုပ်ငိနိုင်ကြတာအကြောင်းမရှိဘူး။အခုရခိုင်အပါဝင်ရခိုင်မျိုးဘက်ကိုဆက်ပြောမယ်ဆိုရင်ရခိုင်ဘက်ကဟိုကတော့ကျွန်တော်တို့ ULA အဖွဲ့နဲ့ထိတ်တိုက်ဖြစ်နေတယ်။ ULA အဖွဲ့နဲ့ထိတ်တိုက်ခြင်းမှာ ULA ကတော့ဘက်မှာပဲအဖွဲ့မှာပါတယ်ရပိုင်မှာမိအခွဲမှာပါပြီးတော့သူတို့စည်းစဲညှိနှိုင်းဆွေးနွေးနေတယ်။အခုကဘိုင်းလက်ဆွဲသဘောတူညီချက်စာချုပ်ထုတ်မယ်။သူတို့အပြန်လဲဆိုဖြူချက်တွေလောက်ထားပြီးပြီ။အဲ့ဒီဆိုဖြူချက်ကိုညှိနှိုင်းဖို့အတွက်ကိုဒီသူတို့ကမပြေလည်ဘူး။မပြေလည်ရတဲ့အကြောင်းရင်းကပါလဲဆိုတဲ့အခါကျတော့ဒီတမတမတ်မကြတဲ့နော်။ဒီညှတာမှုမရှိတဲ့တစ်ဖက်သက်တောင်းဆိုမှုတွေနဲ့တုံ့ပြန်ထားတဲ့အခါကျတော့ဒါကဘယ်လိုမှပြေလည်နိုင်ကြအကြောင်းမရှိဘူး။ဒီလိုချိန်နေအောင်မှာဒီတိုင်းဆက်သွားရင်ဘာဖြစ်မလဲ။အဒီကျွန်တော်တို့ပြီးခဲ့တဲ့တစ်ပင်ပါပေါ့ဗျာပြီးခဲ့တဲ့နှစ်တစ်ပင်ပါကလေးကနေသွားတာအခုနှစ်ပတ်လည်တော့မယ်ပြီးခဲ့တဲ့တစ်ပင်ပါကလေးကနေသူ့အကြောင်းပြချက်တွေကပါလဲတော့ပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကကျောင်းဝင်စစ်စစ်တဲ့သူမရှိလို့ဒီလိုမျိုးတဝဲလေးလေးဖြစ်နေတာလို့ကျွန်တော်တို့မြင်တယ်ဒါပေမဲ့တရုတ်ကတော့သူတို့ observer အနေနဲ့လက်ခံတယ်ပေါ့ဗျာတော့ကြားမှာဒါပေမဲ့တရုတ်ရဲ့ခန့်ကန်ရာကလည်းပဲတရုတ်ဆိုတာလည်းအကုန်လုံးသိတဲ့တိုင်းပဲကျွန်တော်အဲ့ဒါကြောင့်ပြောချင်တာကတော့သမာသမတ်ကြတဲ့ကျောင်းဝင်စစ်စစ်ညှိနှိုင်းပေးသူမရှိတဲ့နေ့ကတော့ရှေ့မှာပြေးလည်နိုင်ကြအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့
ဒါတော့အကောင်းဆုံးတော့လက်တော့ဥပမာပေါ့ဗျာနော်
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။ဟိုဦးမမောင်ဆိုးကျွန်တော်ဟိုပြန်ပြီးတော့မေးချင်ပါတယ်။ဦးမမောင်ဆိုးကဒါကိုခုနကတော့ဒါကျွန်တော်နားလေတာဆိုလို့ရှိရင်ဒီမြမဒီရင်းရင်းဒီဖြစ်စင်မှာကျောင်းဝင်ဖြည့်ရှင်းပေးမယ်လို့ဒါဒီအစပိုင်းမှာတော့ဒါလိုအပ်ကောင်းလိုအပ်လိမ့်မယ်။ဒါနောက်ပိုင်းမှာကြာရင်တော့ဒါဟိုသက်ဆိုင်ရာကာဇီကံရှင်လေးရပဲ။ဟိုတိုက်ရိုက်ဆွေးနွေးတာမျိုးပေါ့ပြောဆိုတာမျိုးရှိဖို့လိုမယ်ဆိုပြီးတော့ဟိုပြောတယ်လို့ကျွန်တော်နားလည်မိပါတယ်ဆိုတော့ဒီသက်ဆိုင်ဒီခုနလိုပေါ့ဈာဝင်ဖြည့်ရှင်းပေးနေသူပေါ့လေရှိမယ်ဆိုလို့ရှိရင်ရောဒီလူတွေအနေနဲ့ရောဘယ်အပိုင်းအတီသူတို့အနေသူတို့ရဲ့အခန်းကဏ္ဍပါပါလဲ
ဒီမှာခက်တာတစ်ခုကဈာဝင်ဖြည့်ရှင်းနေတဲ့အနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတက်မဘက်ကလည်းမဆောင်ဘူးဗျဟုတ်ကဲ့မှာကျွန်တော်ဒီအင်းနဲ့ဒီကျွန်တော်တန်းတော့ကျဆင်းနေရတာချက်ပါကြည့်ပါဦးကြော်ရ2016ခုနှစ်မှာမင်္ဂလာမှာတခါလုပ်တယ်2016ခုနှစ်တော့မှာအယုတ်မောင်မင်းစဲမိုင်းလာကျန်တော့မှာနှစ်ခေါက်ပါဝင်ငါးကလုပ်ပါလေအဲ့တော့ထိတဲ့ကိစ္စမျိုးရှိနေပြီလေအဲ့တော့ဈာဝန်စိတ်ကပ်ပေးနေလို့ရှိကောင်းရှိနေမယ်ကျောင်းဝင်တည်ဝင်ထိတ်ထိတ်ဆင်းရဲတဲ့အချိန်မှာကျွန်တော်တို့ကတည်ဝင်ထိတ်ထိတ်ဆင်းရဲတဲ့အခွင့်အရေးပေါ်မူပြီးတော့ကျွန်တော်တို့ဘလို့ဖြစ်ချာမယ်ဆိုတော့ဆင်းရဲလို့ရမယ်လို့ခမာတယ်အဲ့တော့တိုင်းတူဆင်းရဲကျွန်တော်တို့စက်တဘာ16ရက်နေ့ဆင်းရဲရလာမှာဖြစ်လို့ရှိရင်ဆက်မြချတိုင်းနဲ့တော့တပြီးတော့ဒီဘက်ဆက်ဆိုင်ရာကောင်းကောင်းနေစိတ်ကူးဆင်းရဲနေဆိုတဲ့ချက်ချက်နဲ့တော့ဆက်မှာပါပါတယ်အဲ့ဒီချက်လည်းပုံမူပြီးတော့ပြည့်စုံစင်းနေတဲ့နောက်ရဲ့အခြေအနေကိုသိနေမှာဖြစ်ပါတယ်။အဲ့ဒါဒီမြေပြားဈာဝင်ဖို့တော်တော်ကလေးဖြစ်ပါလိမ့်မယ်။အဲ့တော့အဲ့ဒါဒီအနေအမ်းမျိုးမှာမပဲ့ဒီစပွဲဖြစ်နေတဲ့လူတွေကိုယ်တိုင်ကိုယ်တိုင်ကသဘောပေါက်ပြီးတော့စူးစူးချင်းချင်းမှာတော့ရလိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါ။ဟ ုတ်ကဲ့ပါကျွန်တော်အခုတခါတော့ဒီတဲရီလိုင်းဆွေးနွေးပွဲအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေကိုကျွန်တော်အလှည့်ပေးကြပါတယ်အာဒီအမေရိကပါပဲကိုခိုင်ဆိုးအလှည့်ပေးကြပါတယ်ကိုခိုင်ဆိုးဒီမှာပင်တိုင်းဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျဟု
တ်ကဲ့ပါအာကျွန်တော်အခုဆွေးနွေးကျွန်တော်သင်သားကြည့်တော့ဥပ္ပန်းဆိုပြောတဲ့ဟာကတော့အပြည့်မှန်းတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ကဂျောဝန်ပြည်ရဲ့ဖြည့်ရှင်းဖို့နိုင်ငံတနာကလိုနေပြီဆိုတာကတော့ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ချိမဟော KIU နဲ့ KIA နဲ့စိတ်ကွေးတွေဖြစ်တယ်။ဒီရှမ်းရေးတွေယူတယ်။နောက်ပြီးပြန်လို့နေပြီးစိတ်ကွေးတွေပြန်ဖြစ်တယ်။ဒီဟာကဂျောလူမရှိလို့ဖြစ်တာ။အခုလေဟိုဒီအတိုင်းကျွန်တော်တို့ညီကိုပါဆိုပြီးရင်နှစ်ယောက် support ကြီးအလုံးလုံးဆိုင်ရင်တော့နောက်လေးဖြစ်မှာပဲဒီတိုက်ပွဲကတော့အဲ့တော့ဒီဂျောင်းဝင်ပြီးရင်ဂျောင်းနိုင်ငံတနိုင်ငံကကုလသမဂ္ဂလောဂျောင်းနိုင်ငံတနိုင်ငံကနေပြီးရင်အဲ့လိုသူတို့ကမမမမနဲ့နေပြီးရင်ဒီစာချုပ်မှာပါဖို့လိုတယ်နောက်ပြီးရင်ဒီဟာကနေပြီးရင်ဘသူကမှားတယ်ဘသူကမှားတယ်ဆိုတော့ဘသူကရင်ရင်လေးလေးရှားပြနိုင်မှသာလေရဲ့ဒီပြဿနာဟာကြီးလာမယ်မဟုတ်ဘဲနဲ့ဆိုလို့ရှိရင်ဒီနှစ်ခဏစီတန်တန်နေပြီးတက်ကွစ်ဖြစ်နေတယ်ကျွန်တော်တို့ညီကိုပါညီကိုပါဆိုလေကျွန်တော်တို့ဒီဥပဒေကိုဘယ်သူရှေ့ရလဲပမာလူမျိုးကြီးဟာကဖြစ်တဲ့ကောင်းဆောင်တဲ့ဆိုကနေပြီးဆွေးရတာတင်းသားတွေမပါဘူးဒီဥပဒေရှေ့ရမှာအဲဒီတော့ကျွန်တော်လဲတော့နေပြီး NUP ရဲ့ EA ကဘုံတရားဖြစ်တယ်ကျွန်တော်လဲတော့အဲဒီတော့ကျွန်တော်တို့ဟာတော်လိုင်းကိုဗာပြင်းနေလို့လာလေကျွန်တော်ရှိရှိကောကျွန်တော်တော့ခုလာတယ်အဲဒီတော့မှကျွန်တော်လုံးလာတာအဲကျွန်တော်တို့ဒီဥပဒေရောကမကျဲလို့ကျွန်တော်တော်လိုင်းလေးလက်လုံးလာတာဖြစ်တယ်အဲဒီတော့ဒီနေ့ဖြစ်နေတဲ့ပြဿနာဟာဟောဒီလိုနိုင်ငံတနေကဝင်ချင်းပြီးနဲ့ဒီတော့မှညီမဟုတ်ဘူးဒါပဲကျွန်တော်ပြောချင်တာကတော့
ဟုတ်ကဲ့ပါကျေးဇူးပါကိုခိုင်ဆုခင်ဗျအခုတခါကိုထိုင်းကကိုတီးလက်မှုကိုအလှည့်ပေးခြင်းပါလေခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နိုင်ငံတကာဝင်ရောက်တော့ပြန်ပြည်သူလို့လဲဆိုတာကျွန်တော်ဒီကွာလည်းပြောပြီးသားပါသူလည်းလိုအပ်ပါတယ်အဲ့ဒါကြောင့်မို့တော့အခုအကြံဖက်တယ်အကြံဖက်တယ်ပြောနေတာဘယ်အဖွဲ့ကြီးအကြံဖက်နေပါလဲကြောင့်အစိုးရစစ်တပ်ကအကြံဖက်နေတာပဲကျွန်တော်တွေ့နေရတယ်သူတကယ်လည်းအကြံဖက်နေတာပဲဗျအဲ့ဒါကိုတော့နိုင်ငံတကာအဖွဲ့အစည်းတွေအကြံဖက်ပါလို့သူတို့ပြောတာနိုင်ငံတကာကိုလိမ့်လေပြီးတော့ပြောတာကျွန်တော်တွေ့ရပါတယ်ဒါကြောင့်မို့နိုင်ငံတကာအနေနဲ့ကျွန်တော်တို့ဒီမှာဒီမှာညီများစီချင်းနိုင်ငံတကာအနေနဲ့တော့ဝင်ရောက်တော့ဆံပြေမှုလိုတယ်เนาะဆံပြေနေရမှာเนาะအမေရိကန်နဲ့ပြင်တဲ့အဓိကလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုတခါကျွန်တော်ဒီပင်လယ်ရှင်းနေမဲ့ဟိုဟာဥထုံးတော်ကိုကျွန်တော်မြေးချင်ပါတယ်ဆိုတော့ခုနကကိုခန့်ဆိုးလေးပြောတော့ပါတယ်ဒီမြမအရေးကိုအထူးသဖြင့်တော့ဒီအခုလို့ပေါ့ဒီရထိုင်းပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စအပေါ်ဝင်ပေါ့လေဒီမြမနေချင်းနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းရမယ်အခါမှာအဲဒါအခုမှကုလသမဂ္ဂလို့အဖွဲ့မျိုးတွေကနေပြီးတော့ဝင်ရောက်အဲထိမ့်သိမ့်ဖို့ဒါမို့လို့ရှိရင်လည်းခုနလိုပေါ့လေဟိုတရုတ်အိန္ဒိယတရုတ်ဆိုရအနေနဲ့လည်းဟိုဝင်ရောက်ပြီးတော့ကုညီဆောင်ရွက်ပေးဖို့အဲပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလူတွေကအခုလိုမျိုးဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နည်းနည်းချင်းချင်းဖြစ်ဖို့ကိစ္စကိုဒီသူတို့အနေနဲ့ဝင်ရောက်ပြီးတော့ဆောင်ရွက်ပေးဖို့ကိစ္စတွေမှာဒီမြန်မာအစိုးရဘက်ကဘာကြောင့်လက်ခံဖို့နှောက်နှေးနေတယ်လို့ထင်ပါလဲ
ဟုတ်ကဲ့အတူဆုံးနဲ့အချင်းလေးဆုံးပြောရရင်တော့ဒါစေတနာမမှန်လို့ပဲဗျနော်စေတနာမှန်နေဆိုလို့ရှိရင်ကိုယ့်ဘက်ကပေါ့နော်ယုံကြည်မှုအပြည့်အဝရှိနေဆိုလို့ရှိရင်အကြာကတမတမကျတဲ့နော်လူကိုလက်မခံနိုင်ကြအကြောင်းမရှိဘူးလေအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့အကောင်းဆုံးနောက်ထပ်ဥပမာတစ်ခုကျွန်တော်ပြောပြမယ်ဟောက KIO ဟာဒီ1994ခုနှစ်မှာဥတည်ဝင်ဆိုရနဲ့ဒီစာပြုတ်စာတဲ့နဲ့ပေါ့နော်ဘုံသိက္ခာရှိသွားတာအပြစ်ခရဲ့စီရဲ့သဘောတူညီချက်ကိုလုတ်ခဲ့တာဖြစ်တယ်ဒါပေမဲ့2017ခုနှစ်မှာရောက်တဲ့အခါမှာဒီတာပင်ရေအားရဲ့စစ်စီမံကိန်းကိုကြောင်းပြပြီးတော့မှတိုက်ခွင့်ဖြစ်တယ်မြန်မာစစ်တပ်ကအဲ့ဒီ1994မှာဥတည်ဝင်ဆိုရနဲ့ရခဲ့တဲ့သဘောတူညီချက်ကိုအဲ့မှာမျက်ကွေပြုလိုက်တယ်နော်အဲ့ဒီမျက်ကွေပြုထားတဲ့1994သဘောတူညီချက်ကိုအခုဒီလုံခဲ့တဲ့နှစ်က2018မှာအခုလက်ရှိကရန်ဝေရဲ့ဥက္ကဋ္ဌဖြစ်နေတယ်ဘုရားကြီးအင်မန်လာကအဲ့ဒီ94သဘောတူညီချက်တိုင်းတွားရအောင်ဆိုပြီးတော့သူပြန်အထုပ်ပြုတယ်တက်ကုနော်အာဒီလက်မဲ့ရေးထိုးထားတယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကောင်လေးဖွဲ့ကြည့်ဘက်က သူရဲ့တော့သဘောတူညီချက်ကိုသူအခိုင်အမာဒါသူလိုက်နာနေသေးပဲဖြစ်တယ်ဆိုတာသူသိကြတယ်။ဒါပေမဲ့တက်ကအဲ့ဒါကိုသဘောမတူတော့ဘူး။တက်ကအဲ့ကိုပြန်ဖြစ်တဲ့အတွက်2017ကနေဒီနေ့ဒီကြနေပြီဖြစ်တဲ့အတွက်သူကနှစ်ပေါင်း10နှစ်လောက်ရှိပြီဆိုတဲ့အကြောင်းဒါကိုသူမျက်ပွဲပြူလိုက်ပြီ။ဒါသူအကျိုးစီးပွားအရလုပ်တာဖြစ်တယ်။ဆိုတော့ကဘာဖြစ်လဲဆိုတော့2013ကိုရောက်တဲ့ခါမှာအဲဒီကနေဦးသိတွေကျိုးအစိုးရကျမှဒီနှစ်သက်စိတ်ချင်ချောချရဲ့သဘောတူညီချက်ဆိုပြီးတော့မှအလုပ်ကြပြန်တယ်။အဲ့တော့ကတနည်းအားဖြင့်ပြောမလို့ပဏာမပြည့်စုံရေးစီသဘောတူညီချက်လိုမျိုးဖြစ်တယ်။အဲ့ဒီသဘောတူညီချက်မှာကုလသမဂ္ဂအထူးကိုယ်စားလှယ်တရုတ်အထူးကိုယ်စားလှယ်တွေကအသီးသက်တွေနဲ့လက်မှတ်ထိုးတယ်။ဒါပြီးတော့အဲ့တော့ monitoring နိုင် mechanism ကိုဒီအစိုးရရဲ့အစိုးရဘက်ကအဲ့တော့ MPC အရေးပဲကကြလို့ရှိရင်ဒီအချင်းမှာအခြေစိုက်တယ်ဒီ PCG အဖက်ပါတယ်။ဒါတောက်ပြီးတော့ KIO ကိုယ်စားလှယ်ပါတယ်။ဆိုတော့သူကဒီလိုဖြစ်တဲ့ချင်းတင်တဲ့အစိုးရနဲ့အဲ့လိုမျိုးရတနာဖြစ်ပြီးဆိုအဲ့ဂျာကနဲ့အဲ့ရန်ရကလုတ်လုတ်တယ်။ဆိုတော့အဲ့ဒီခုအိဇာတော်တော်လေးကိုအသက်ဝင်ပြီးတော့မှနှုတ်ချခဲ့တယ်။အထီးရောက်မှုလည်းရှိတယ်။ဒါပေမဲ့တက်မတော်ကသူ့အကျိုးစီးပွားနဲ့မကန့်ညီတဲ့ခါကျတော့ဥသိမ့်တိန်ဇိုးရဆေးသွားတဲ့အချိန်မှာနော်အဲ့ဒီသဘောတူညီချက်သူမျက်ပွယ်ပြလိုက်ပြန်တယ်။အဲ့ဒီသဘောတူညီချက်ဟာပြောချင်းချင်းပြောမယ်ဆိုလို့ရှိရင်နော်ဒီဥသိမ့်တိန်ဇိုးရမသိခင်မှာ2016ဇန်နဝါရီမှာသူပထမဆုံးတင်လုပ်တဲ့ဒီလိုမျိုးငြိမ်းချမ်းညီလာခံမှာ KIO ကိုဖိတ်တဲ့ခါမှာအဲ့ဒီသဘောတူညီချက်2013မှာရခဲ့တဲ့သဘောတူညီချက်ကို bilateral ceasefire agreement ဆိုပြီးတော့ bilateral သဘောတူညီချက်အနေနဲ့အိမ်မပြူပြီးတော့ဖိတ်ခေါ်ခဲ့တယ်။အဲ့လိုမျိုးရှိတယ်။ဒါပေမဲ့ဒီ NLD ကိုရတဲ့တက်လာတဲ့ခါမှာအဲ့ဒီရန်တရားကိုအသက်ပြရအောင်ဆိုပြီးတော့ KIO ကနေပြီးတော့အချင်းချင်းသူကနော် NLD ဆိုရကိုတောင်းဆိုတယ်။ဒါပေမဲ့ NLD ဆိုရကသူကတက်ကိုမကျော်နိုင်တဲ့ခါကျတက်ကဘယ်လိုမဆိုင်တဲ့အတွက်အဲ့ဒီရန်တရားလည်းပဲအခုတည်းကအသက်မွေနေတဲ့အပြင်အခုဘာဖြစ်နေလဲဆိုတဲ့ခါကျတော့အခုပြန်ပြီးတော့မှဒီပနမပြည်ထောင်စုရေးတို့မဆက်ပြည်ထောင်စုရေးတို့အဲ့ဒီကနေတစ်ဆင့် NCA တနိုင်ငံလုံးပြည်ထောင်စုရေးတို့တွားမယ်ဆိုပြီးတော့မှတော့ဂျာအေးသူနေရိုက်နေတယ်ဆိုရင်ဒါကအစိုးတန်တရားမဆက်လေနေတာပဲဆိုချုပ်ပြီးပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးရှိခဲ့ပြီးဖြစ်တဲ့နော်သဘောတူညီချက်ကောင်းကောင်းတွေကိုလည်းပဲတို့ကလိုက်လာပြီးတော့မှအကောင့်တွေပုံမှုမရှိတဲ့အပြင်တို့အကျိုးစီးပွားနဲ့မတည့်ရင်အကြောင်းမျိုးတို့ကြပြီးတော့ဖြစ်တာပဲဆိုအခုရှင်းပါလေပဲဒီဂျာဝင်ပြီးတော့မှစည်းစိမ်ကြည့်လိုက်ပြီးတော့မှကြောင်ဝင်ကြီးတဲ့နှိမ့်လိုက်ပေးသူတွေနဲ့ကောင်းမွန်တဲ့ဒီ enforcement mechanism လို့ခေါ်တဲ့ဒီကောင်းကြီးကြီးတဲ့ရန်ရမရှိပေးနိုင်ကြတော့ဘယ်သဘောတူညီချက်ပဲလုပ်လို့တော့ဒီတာချေတန်ဖို့အတွက်အမတ်ခံမှုရှိဖို့အတွက်ဆိုတာကတော့ဒီကျွန်တော်တို့သဘောတူညီချက်ကိုနော်ဒီ copyright ကျူးလွန်လက်ရှိတဲ့လက်ရှိမြန်မာအစိုးရနဲ့ကတော့ဘယ်သဘောတူညီချက်ပဲလုပ်လို့တာချေတန်ဖို့အမတ်ခံချက်မရှိဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါဆိုတော့ဥမောင်ဆိုမြင်တင်ပါတယ်ဆိုတော့ဒီလက်ရှိမှာလည်းပဲပေါ့လေဒီ NRPC မျိုးသားပြန်လည်တင်းနေတဲ့ငင်းငယ်ရေးဘဟုဌာနအနေပြီးတော့တွားနေတဲ့လမ်းကြောင်းရှိပါတယ်ဆိုတော့ဒီမကြသေးခင်တော့ကလေညှိနှိုင်းမှုတွေကျွန်တော်လုပ်တယ်ဆိုတာမျိုးကျွန်တော်သိရပါတယ်ဆိုတော့ဒီအခြေအနေကရှေ့ဆက်ပြီးတော့ဟိုဘယ်လိုပုံစံမျိုးဖြစ်လာနိုင်ပါလဲ
လောလောဆယ်မှာတော့ဒီခိုင်ပောင်းပေါ့နော်လမမသူသေးတဲ့ပြင်နဲ့ဒီကစလို့ရဆိုင်နေတာတော့မကောင်းဘူးပေါ့အဲ့နဘက်ကရောဒေတာတော့ဒီနိုင်ငံတွေလုံနေတာကျွန်တော်တွေ့နေရပါပဲကျွန်တော်မြင်ရတော့ဒေတာပြောက်ကတော့ပြည်သူချင်းမျိုးပဲပြည်တော်ပြီးတဲ့အနေကမှာပဲရှိပါတယ်ကျွန်တော်စက်တနာကအကြံဉာဏ်ရှင်တွေတိုင်းဖြည့်ချင်ရမှာပါစိုင်းစင်ရှင်တွေတိုင်းကဘုံကဒီပြည်သူချင်းမျိုးတွေမှာတွေ့ဆုံပြီးတော့ဒီစက်တနာကိုဘယ်လိုဖြည့်ချင်မယ်ဆိုတာကိုဖြည့်ချင်လာရမှာပါတကယ်တမ်းကျွန်တော်ဖြည့်ချင်နိုင်လို့ဆိုရင်တိုင်းဝန်ရှင်တို့ကနားလည်သဘောပေါက်အောင်ဖြည့်ချင်းလို့ရပါတယ်။ဥမာဆိုတော့ပြည်ဒီ2017ကနေစပြီးတော့2018နှစ်လပိုင်းကအစိုးရနဲ့ပြည်ထောင်တိုက်ပွဲဖြစ်ခဲ့တာပါ။ဒီ2018နှစ်လကနေရုံ2019နှစ်ကတည်းကဒီတနည်းကျော်ပါတိုက်ပွဲမှမရှိပါဘူး။အဲဘာလို့ဒီမှာမရှိရလဲ။နားလည်မှုပြုစုတရားရတဲ့အချိန်အချိန်မျိုးမှာဖြစ်သွားတာပါ။ကျွန်တော်မြင်ကြောမယ်ဆိုရင်တော့ဂျာဝင်စစ်တပ်တူဖြစ်ဖြစ်နှစ်ဖက်ပြင်းနေအောင်လုံးလုံးရည်ဒီနှစ်ဖက်ပြင်းနေအောင်စူးစမ်းကြည့်ရလို့ပြောရပါတယ်ဒါနဲ့တကယ်တော့အဆုံးဖြတ်ပြင်းရမှာကတော့ဒီဒီကမှာတကယ်ပါဝင်နေတဲ့ဒီပဲဖြစ်တယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီကျွန်တော်တို့အစီအစဉ်လည်းမကြခင်ပြီးဆုံးတော့မှာဆိုတော့အခုကျွန်တော်နောက်ဆုံးမေးချင်ပါတယ်ဦးလှပင်အောင်ကျွန်တော်မေးချင်ပါတယ်ဆိုတော့အခုကဒီစစ်ပွဲတွေရက်ဆဲဖို့ပေါ့နော်ဟိုစစ်ပွဲတွေရက်ဆဲရမယ့်အခါမှာပေါ့ဟိုဂျာဝင်စစ်